အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဇူလိုင်လတွင်ကျင်းပမယ့် TOPG ဆမ်မိုးဝဲမကျင်းပဖြစ်ဆိုတဲ့သတင်း၊လှုပ်ဝက်စကားပြောစနစ်ကိုထိုးဖောက်ပြီးရာဇဝတ်ကျူးလွန်သူရာပေါင်းများစွာကိုအာဏာပိုင်တွေဖမ်းဆီးဆိုတဲ့သတင်း၊ဟွာဝေးမှာ AI အထောက်အကူပြုနှိပညာဝန်ဆောင်မှုများကိုမြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးတွင်အကူအညီပေးလျက်ရှိဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ထမအောင်ဆုံးတင်တဲ့ပုံအနေနဲ့ဇူလိုင်လတွင်ကျင်းပမယ် TOPJ ဆမ်မိုးဝဲမကျင်းပဖြစ်ဆိုတဲ့တင်ကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ဇူလိုင်လမှာကျင်းပမယ် TOPJ ဆမ်မိုးဝဲမကျင်းပဖြစ်ကြောင်းမြန်မာနိုင်ငံပညာသင်ဟောင်းအသင်း MAG မှထုတ်ပြန်ကြေညာလိုက်ပါတယ်။ရခိုင်ကဇူလိုင်လ19ရက်တွင်ရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာကျင်းပပြုလုပ်ဖို့စီစဉ်ထားပေမယ့်ဇွန်လ28ရက်မှာထုတ်ပြန်ကြေညာခဲ့တဲ့ပြည်သူတို့ပြန်ကြားချက်အမိန့်ကြေညာစာမှာဇူလိုင်လ15ရက်အထိတိုးမြှင့်သတ်မှတ်လိုက်တဲ့အတွက်ဆမ်မိုးဝဲကိုမကျင်းပဖို့ဆုံးဖြတ်လိုက်ခြင်းဖြစ်တယ်လို့သိရပါဗျ။စက်တင်ဘာလမှာကျင်းပမယ် TOPJ ဆမ်မိုးဝဲအတွက်ကိုတော့ MAGA Facebook Page မှာတဆင့်အသိပေးကြေညာသွားမယ်လို့လည်းသိရပါဗျ။ဆက်လက်ပြီးလှုပ်ဝက်စကားပြောစနစ်ကိုထိုးဖောက်ပြီးရာဇဝတ်ကျူးလွန်သူရာပေါင်းများစွာကိုအာဏာပိုင်တွေဖမ်းဆီးဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ UK ရဲ့အမျိုးသားမှုခင်အေဂျင်စီက Increat လုပ်ထားတဲ့စာသားသန်းပေါင်းများစွာကိုကြားဖြတ်ဖမ်းယူနားထောင်ပြီးစုဖွဲ့ရာဇဝတ်အဖွဲ့ဒါဇင်ပေါင်းများစွာကိုဖြိုခွင်းက946ဦးဖမ်းဆီးလိုက်ပါတယ်။အဲ့ဒီ message တွေကို Encrypted လာစင်ကြီးအခြေခံဖုန်းဝန်ဆောင်မှုကနေပို့ပို့ကြတာဖြစ်ပြီးတော့မတမာမှုပြုလုပ်သူအကြားရေပန်းစားပါတယ်။အခုစစ်စင်ရေးကစုဖွဲ့ရာဇဝတ်အဖွဲ့ပေါင်းများစွာအပေါ်အထည်နာမှုအကြီးဆုံးဖြစ်စေမယ်လို့ NCA ကပြောထားပါတယ်။ဥရောပဥပဒေအဖွဲ့အစည်း agency များစွာကစကားပြောဆိုမှုတွေကိုလာပေါင်းများစွာစောင့်ကြည့်ခဲ့ကြပါတယ်။ပြင်သစ်ရဲကကွန်ကရစ်ကိုပြမာဆုံးထိုးဖောက်ခဲ့ပြီးတော့နိုင်ငံအတွင်းကဆာဗာတချို့ကိုရှာဖွေပြီးနောက် Encrypt ကိုဖောက်ထွင်းဖို့နည်းပညာဆိုင်ရာထုတ်ကုန်ကိုလည်းတက်ဆင်လိုက်ပါတယ်။ Masla အတွင်း Encrypt ရဲ့ Encryption Code ကိုရှာဖွေနိုင်က April လမှာတော့အချက်လက်တွေစတင်ရရှိခဲ့ပါတယ်။ရဲတွေကမူရစ်ဆေးဝါးလုပ်ငန်းနဲ့ငွေကြေးခွာချမှုအပအဝင်မှုကင်းများစွာပြောဆိုမှုများစွာကိုစစ်ဆေးခဲ့တယ်လို့ Motherboard ကဖော်ပြခဲ့တယ်။စကားပြောဆိုမှုထဲပါဝင်သူတွေကလုံခြုံစိတ်ချမှုရှိနေခဲ့ကြပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Huawei မှာ AI အထောက်အကူပြုနှိပညာဝန်ဆောင်မှုတွေကိုမြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးတွင်အကူအညီပေးလျက်ရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ COVID-19 တိုက်ဖျက်ရေးအကောင့်ထည့်ဖို့မှုတစ်စိတ်တစ်ပိုင်းအနေနဲ့ Huawei မှာမြန်မာကျပ်ငွေ82တန်းကျော်တန်ဖိုးရှိArtificial Intelligence AI ဆိုင်ရာနည်းပညာဝန်ဆောင်မှုများဗီဒီယိုဆွေးနွေးပွဲစနစ်နဲ့စမတ်ဖုန်းတွေကိုမြန်မာနိုင်ငံအတွက်ပံ့ပိုးပေးလျက်ရှိတယ်လို့သိရပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းမြေပြင်ဆက်သွယ်မှုဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းပြီးချိတ်ဆက်မှုတွေကိုတေချာစေဖို့နဲ့စမ်းသစ်တဲ့နည်းပညာများအရေးတကြီးလိုအပ်တဲ့ဝန်ဆောင်မှုတွေကိုပံ့ပိုးပေးရန်အတွက် Huawei အနေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတို့နဲ့ပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းသိရပါဗျ။ Huawei Cloud ဟာတရုတ်နိုင်ငံကမိဖက်တီနဲ့လက်တွဲပြီးတော့ကပ်ရောဂါကိုတိုက်ဖျက်ဖို့အတွက် Cloud AI စတဲ့စမ်းသစ်တဲ့နည်းပညာတွေကိုအသုံးပြုနေခဲ့ပြီးတော့ AI နည်းပညာသုံး CT Scan ယောဂစမ်းသပ်မှု Online ပညာရေးနဲ့ Telecom နည်းပညာတွေမှာအတွေ့အကြုံကျွဲဝနေပါပြီ။အခုဆိုရင်ဒီအကျက်တဲတွင်းမှာစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်မြန်မာပြည်သူတွေကိုကျွန်တော်တို့ကနည်းပညာပံ့ပိုးမှုတွေနဲ့အကောင်းဆုံးအားထုတ်ကူညီပေးသွားမှာဖြစ်ပါတယ်။ဒီ solution တွေဟာကျန်းမာရေးပညာရှင်တွေနဲ့ဆေးရုံတွေမှာလောက်ကင်နေတဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်လုပ်သားတွေအတွက်အဝေးရောက်ဆွေးနွေးတိုင်ပင်မှုတွေပြုလုပ်နိုင်ဖို့ယောဂစမ်းစစ်မှုနဲ့ကုသမှုဆိုင်ရာထိရောက်မှုတွေကိုတိုးမြှင့်နိုင်ဖို့နဲ့အစိုးရနဲ့ဆေးရုံတွေကြားအချိန်နဲ့တပြေးညီအဆက်မပြတ်ဆက်သွယ်မှုတွေပြုလုပ်နိုင်စေဖို့လှုံ့ဆော်ပေးသွားမှာဖြစ်တယ်လို့ Huawei မြန်မာရဲ့ CEO ဖြစ်သူကပြောပါတယ်။မြန်မာနိုင်ငံမှာ Huawei ရဲ့ဆက်သွယ်ရေးဆေးပညာဆိုင်ရာ online conference စနစ်ကို COVID-19 ရောဂါပိုးရှိသူလူနာဦးရေ 2,000 အထိလက်ခံကူတာပေးနိုင်ရန်ပြင်ဆင်ထားတဲ့ဗဟိုဝန်ထမ်းတက္ကသိုလ်ဖောင်ကြီးနဲ့ရန်ကုန်ဆေးတက္ကသိုလ်တက်တို့မှတက်ဆင်ထားပြီးအစိုးရနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနမှဆေးဝါးကျွမ်းကျင်ပညာရှင်တွေကိုကပ်ယောဂါကာကွယ်ခြင်းနိုင်ငံအနှံ့ရှိဌာနမ များလူအများတပြိုင်နက်ပူးပေါင်းချိတ်ဆက်ကအွန်လိုင်းတွင်ဆွေးနွေးခြင်းနဲ့နိုင်ငံတဝန်းမှဆေးရုံဆေးတက္ကသိုလ်တွင်အပြန်အလှန်ချိတ်ဆက်ကဆေးပညာရှင်များအချင်းချင်းဆွေးနွေးတင်ကြားခြင်းတွေပြုလုပ်နိုင်စေဖို့အကူအညီပေးခဲ့တယ်လို့လည်းသိရပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝင်းမြို့ပါ။